မြန်မာနိုင်ငံတွင်အတ္တမလက်ရမည်တင်ဆက်ခံရမှုတောင်သူလယ်သမားတွေတရားစွဲဆိုခံရမှုစတဲ့ချိုးဖောက်ခံရတဲ့လယ်သမားအခွင့်အရေးတွေကိုတောင်းဆိုဖြည့်ရှင်းနိုင်ဖို့တောင်သူလယ်သမားတို့ကိုကိုးစားပြုတဲ့တောင်သူလယ်သမားသမဂ္ဂအဖွဲ့အမြန်ဆုံးဖွဲ့စည်းနိုင်ဖို့အရေးကြီးတယ်လို့လွှတ်တော်တောင်သူလယ်သမားရေးဆောင်ရွက်နေတဲ့ကော်မရှင်တာဝန်ရှိသူကတိုက်တွန်းပြောဆိုပါတယ်။ဒီကနေ့မှပဲပြည်내တိုင်းအသီးသီးမှာလယ်သမားသမဂ္ဂအဖွဲ့တွေပေါင်းစည်းပြီးမြန်မာနိုင်ငံတောင်သူလယ်သမားသမဂ္ဂဗဟိုကိုတည်ဆဲဥပဒေနဲ့အညီတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်သမဂ္ဂဗဟိုကိုတရားဝင်ဖွဲ့စည်းလိုက်ကြပါတယ်။အပြည့်အစုံကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင
်။စိုက်ပျိုးရေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာတောင်သူလယ်သမားတွေရဲ့နှိမ့်ကျနေဆဲလူမှုဘဝတွေကိုမြင့်တင်နိုင်ဖို့နဲ့လယ်သမားအကျိုးစီးပွားကာဝယ်ဆောင်ရှောက်ဖို့နောက်တောင်သူလယ်သမားတွေကိုယ်ရပိုင်ခွင့်တွေကိုကိုယ်တိုင်တောင်းဆိုနိုင်မှုအတွက်တောင်သူလယ်သမားတို့ကိုကိုစားပြုတဲ့အဖွဲ့တရားဝင်ရှိဖို့ကတိတ်အရေးကြီးတယ်လို့မြေယာသိမ်းဆည်းခံရမှုတွေကိုဖော်ထုတ်ပေးနေတဲ့လွှတ်တော်တွင်ကကော်မရှင်တာဝန်ရှိသူလည်းဖြစ်တောင်သူလယ်သမားတွေရဲ့အရေးဆောင်ရွက်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥဖေတန်းကအခုလိုပြောပါတယ်။
နိုင်ငံလုံးလယ်သမားတမကနော်ဒီငယ်လေးစိုင်းရာကြီးအလိုက်ပြီးတော့နိုင်ငံလုံးလယ်သမားတမကကိုကျွန်တော်တို့ဖွဲ့ဖို့အောင်တော်တော့ကိုအရေးကြီးပါတယ်။ဘာလို့လဲဆိုတော့လယ်သမားဆိုတာကျွန်တော်နိုင်ငံရဲ့ခေါင်းဆက်ရာကနုခန့်ချီတဲ့လယ်သမားတွေကတစုတစည်းရဲ့စုစည်းပြီးတော့တမကလိုမျိုးအဖွဲ့အစည်းတစ်ခုပူးပေါင်းမယ်ဆိုရင်အဲ့ဒီတမကရဲ့နောက်မှာအဲ့ဒီအဖွဲ့အစည်းရဲ့နောက်မှာလယ်သမားတွေအလုံးကိုစုပေါင်းမှုပြီဆိုရင်တော့ဘယ်အစိုးရဖြစ်ဖြစ်အဲ့ဒီလယ်သမားကိုပမာမခန့်လုပ်လို့မရတော့ဘူးခုနကလိုလယ်သမားရဲ့အားကိုလယ်သမားကရယူတတ်ဖို့လိုပါတယ်ဒါကြောင့်တနိုင်ငံလုံးရှိတဲ့လယ်သမားတွေအလားတခုနောက်အဖွဲ့အစည်းဖွဲ့စည်းပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်အစိုးရကိုဖိအားပေးဖို့လိုပါတယ
်ဒါအပြင်လယ်သမားတွေအနေနဲ့မြေယာဥပဒေပိုင်းဆိုင်ရာနဲ့လယ်သမားအခွင့်အရေးတွေကိုနားလည်သိရှိဖို့လိုအပ်တယ်လို့လည်းဥဖေတန်းကပြောပါတယ်
အားနည်းချက်တွေမှာရှိလေဆိုရင်တော့လယ်သမားတွေမှာဒီအထောက်အထားတွေလက်ထဲမှာမရှိရပဲလုံခြုံရေးတွေမှာဒါမှမဟုတ်မြေပိတ်နေတဲ့တွေကြတော့လက်ထဲမှာအထောက်အထားတွေကိုဒီလိုမှရှိရတယ်ဒါမဲ့ကျွန်တော်ကလက်ရှိလက်ငုတ်ထက်ကျွန်တော်ကမူလလက်ငုတ်ကိုကျွန်တော်တို့ကော်မရှင်တွေကတော့ပို့ပြီးတော့ဗီဖိုက်ပါတယ
်လယ်သမားတွေဟာအထမလယ်ယာမြေသိမ်းဆည်းခံရမှုတွေကိုကြုံနေုံနေမကပဲမြေယာသိမ်းခံရတဲ့လယ်သမားတွေကသူတို့ရဲ့လယ်ယာမြေတွေပြန်ဝင်ပြီးတော့ထွန်ရက်ဆိုင်ပြိုးတဲ့အခါပိုင်နဲ့ကျူးလွန်မှုဝိတရားနှောက်ယှက်မှုစတဲ့တရားစွဲဆိုမှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်မြန်မာနိုင်ငံတွင်းတောင်သူလယ်သမားသမဂ္ဂတွေဖွဲ့စည်းနိုင်ရေးလိုက်လံဆောင်ရွက်ပေးနေတဲ့လယ်သမားရေးလှုပ်ရှားသူမဆုစုတွေကတောင်သူလယ်သမားတွေလက်ရှိရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေကိုအခုလိုရှင်းပြပါတယ်လောလောဆ
ယ်ပေါ့နော်သူတို့မြို့နယ်ကြီးကြီးမှာပေါ့နော်အဓိကလေးလေးခွန်လေးနဲ့ခွန်လေးနဲ့တရားစွဲထားတဲ့ရှိရဲ့လယ်ယာမြေတွေကိုသိမ်းထားတာပေါ့နော်တရားမျှတစွာနဲ့ဖြစ်ချင်းဆောင်ရဲ့ပေးမှုတွေမရှိသေးတာရှိတယ်။အခုလယ်သမားတွေစိုက်ပျိုးရေးဆေးဒီကိုဖြီးတဲ့အခါမှာလည်းဒီအခုမိုးရင်းချီမြေပြန်ဆက်တာမျိုးမဟုတ်ခဲနဲ့နှစ်စစ်စီနိုင်ပေးနဲ့အဲချီးဖို့တဲ့။နောက်တော့ပေါ့နော်ဒီလယ်ယာသုံးစက်ပစ္စည်းတွေကိုအစိုးရနေပြီးတော့ပေါ့အရေးကြပေးတယ်ဆိုပေမဲ့လယ်သမားစစ်စစ်လက်ထဲတွေမရောက်ခဲနဲ့ပေါ့နော်မြို့နယ်အထွေထွေအုပ်တွေနဲ့ရပ်ကွက်အထွေထွေအုပ်တွေမှုတွေနဲ့အကြောင်းပေါင်းသိနေပေါ့နော်ဒီလိုပတ်စံရှိတဲ့လုပ်ငန်းတွေလက်ထဲကိုပဲရောက်သွားတယ်ဒီနိုင်ငံတော်ကနေပြီးတော့ပေါ့နော်ဒီစက်တွေကိုအရေးလယ်သမားစစ်စစ်တွေလက်ထဲကိုရောက်အောင်ပေါ့နော်ဒီအစိုးရအနေနဲ့လည်းတာဝန်ယူဆောင်ရွက်ဖို့ရယ်ဥပဒေထာရရယ်တာဝန်မဲ့မှုတွေကြောင့်တောင်းတနေရတယ်လို့ဖြစ်နေတယ်အဲ့ဒီဥစ္စာရအများဆုံးအခက်အခဲတိုင်းနဲ့ဒီနေရာမှာပေါ်ပေါက်မှုလေ
အခုလိုလယ်သမားတွေကြုံနေရတဲ့အခက်အခဲတွေမပြေလည်မှုတွေကိုအစိုးရဌာနတွေအပြင်လွှတ်တော်နဲ့ပါတရားဝင်ရင်ဆိုင်ဖြေရှင်းနိုင်မှုအရေးပြည်내နဲ့တိုင်းအသီးသီးကတောင်သူလယ်သမားသမဂ္ဂအဖွဲ့တွေပေါင်းစည်းပြီးတော့သမဂ္ဂဗဟိုကိုမတ်လ22ရက်နေ့ရန်ကုန်မှာတရားဝင်ဖွဲ့စည်းလိုက်ကြပါတယ်မြန်မာနိုင်ငံတောင်သူလယ်သမားသမဂ္ဂဗဟိုကိုတည်ဆဲဥပဒေနဲ့အညီတရားဝင်မှတ်ပုံတင်နိုင်မှုအတွက်ကိုလည်းဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့တောင်သူလယ်သမားသမဂ္ဂဗဟိုရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူလိုက်တဲ့မတ်စုစုတွေကပြောပါတယ
်ဒီလိုလုံးမဆောင်ထွက်ပြီးတော့နေပြီးတော့ပေါ့နော်အမားတို့ဒီခွဲစည်းပေါ်မူချမ်းနေတောင်မတ်သမဂ္ဂကိုပေါ့နော်လိုကိုဘာရေးထားတယ်အကြောင်းကဘာကြောင့်ဒီအကြောင်းကတော့အလံပေါ့နော်အလံကိုဘာကိုစားပြုထားတယ်ဆိုတာမျိုးတို့လုပ်ငန်းရှင်တွေပေါ့နော်ဒီအခန်းရှိခန်းအနေနဲ့အမားတို့ကဒီခွဲစည်းပေါ်မူချမ်းကိုဆွဲတယ်မူချမ်းကိုဆွဲပြီးတော့27ရက်နေ့မှာတိုင်းနဲ့ဒီနယ်ဒီပြည်ကဆက်တာနဲ့တောင်မတ်သမဂ္ဂခေါင်းဆောင်တွေနဲ့ခွဲစည်းပေါ်မူချမ်းကိုဘယ်ဟာတွေပြင်ထင်နေဘယ်ဟာတွေကိုပေါ့ဟုတ်ကဲ့ဒီတာမျိုးတွေနဲ့အစိမ့်နဲ့ဆွေးနွေးတယ်ဆွေးနွေးပြီးတော့လယ်သမားတွေကအားလုံးရဲ့သဘောဆိုချင်ပြင်ဆင်ကြရာရှိတာတွေကိုပြင်ဆင်တယ်ပြင်ဆင်ပြီးတော့ဒီအားလုံးပေါ့နော်ဆော်စီပုံမူကြမ်းကိုအပြီးထွက်လိုက်တယ်ဒီဒီနေ့မနေ့မှဒီအလုပ်မှုအဖွဲ့ဝင်32ယောက်ကို
တောင်လူလယ်သမားအကျိုးစီးပွားကာကွယ်ရေးနဲ့မြင့်တင်ရေးဥပဒေကိုသမရကလက်မှတ်ရေးထိုးပြထမ်းပြီးဖြစ်ပေမဲ့ထဲသွင်းရန်ကြံရှိနေသေးတဲ့ဤဥပဒေထဲမှာတောင်လူလယ်သမားတွေရဲ့အကျိုးစီးပွားမြင့်တင်ရေးအတွက်အဓိကလိုအပ်တဲ့စိုက်ပျိုးခြင်းငွေရင်းနှီးမှတည်မှုအပါအဝင်တဘာဝဘေးအန္တရာယ်ကြုံကြိုက်လာတဲ့အခါမှာလယ်သမားတွေရင်ဆိုင်ရမယ့်အခက်အခဲတွေပြေလည်နိုင်မှုအပါအဝင် လက်ရှိတရားရင်ဆိုင်နေရာဆဲတောင်သူလယ်သမားတွေအတွက်ပါအမှန်တကယ်ဥပဒေပိုင်းဆိုင်ရာအကျိုးစီးပွားကိုကာကွယ်နိုင်မှုအရေးတောင်သူလယ်သမားတွေဘက်ကတောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင်။